ကျတီလောင်မြို့သားဖွံ့ဖြိုးတိုးတက်ရေးပါတီအနေနဲ့ပေါ့နော်2015ထွေထွေရွေးကောက်ပွဲမှာကိုစလဲလောင်ဗနဦးလောင်နဲ့များဘယ်နေရာတွေမှာများဝင်ရောက်ရှင်ပြိုင်သွားဖို့များရှိမလဲရှင်
အားလုံးကျွန်တော်တို့28ရောက်ပေါ့ချမ်းမြောက်မှာကျွန်တော်တို့တန်ရန်မြို့ဘဝကိုပိုင်အုတ်ချုပ်ခွင့်ရတိုင်းထဲကမက်မန်းမြို့ဝင်မှာပါချမ်းရှိမိုင်းပြင်းမှာကျတော့ပြည်သူလွတ်တော်နေရာမှာကျွန်တော်တို့အမျိုးသမီးရွေးချယ်ထားပါတယ်တိုင်းတုံမှာကပြည်သူလွတ်တော်တယောက်ပြည်နယ်လွတ်တော်တယောက်မိုင်းဖြတ်မှာက3ယောက်ပေါ့မိုင်းခတ်မှာလည်းထို့နည်းတူ3ယောက်ရွေးချယ်ထားပါတယ်တာချိလိတ်မှာကပြည်သူလွတ်တော်တယောက်ရဲ့ပြည်နယ်လွတ်တော်တယောက်ရဲ့ရွေးချယ်ထားတယ်အဲမိုင်းဆက်မှာက3ယောက်ပြည်နယ်လွတ်တော်တယောက်ကအမျိုးသမီးဖြစ်တယ်မိုင်းတုံမှာကလည်း3ယောက်ရွေးချယ်ထားပါတယ်ပြီးတော့ချမ်းတောင်မှာကျွန်တော်တို့နမ့်ဆန်မြို့မိုင်းတောင်ပြီးတော့တာချီလိတ်ခရိုင်အနေနဲ့ကျွန်တော်တို့အမျိုးသားလွတ်တော်တဦးကိုຢာထားပါတယ်ပြီးတော့လာဟုတိုင်းရင်သားဝန်ကြီးနေရာမှာလည်းတယောက်သာဝန်ရှင်ပြိုင်မှုຢာထားပါတယ
်ကိုစလဲလောင်းတွေကိုရွေးချယ်ပြီးလို့ပြောလို့ရမလားရှင်
အဲ့ဒါအဲ့တော့ကျွန်တော်တို့ຢာထားတာရှိပါတယ်တချို့လဲတေချာတယ်တချို့ကလဲထပ်ပြီးမှလဲလဲဖို့အခြေအနေရှိတယ်လို့ပြောလို့ကျွန်တော်လဲခွင့်ပြုထားတာတွေလည်းရှိပါတယ်ဒါကြောင့်မလို့အတိအကျဆိုရင်တော့မရသေးဘူးလို့တော့ပြောရမှာပေါ့နော်
ကျတော့ပါတီမှာပေါ့နော်အခုဝင်ပြိုင်မဲ့အနေထားရအမျိုးသမီးတွေလည်းပါတယ်ပေါ့နော်ကိုယ်စလဲလောင်းရည်ချင်းတွေကိုရောဆရာတို့ဘယ်လိုမျိုးများသတ်မှတ်ချက်တွေနဲ့ရွေးခဲ့တာလဲရှင်
အဲကျွန်တော်တို့လောက်ပါတီအနေနဲ့အဲကိုစလဲလောင်းတွေကိုနံပါတ်၁မြို့နယ်အလိုက်ကိုမြို့နယ်နဲ့ကိုရွေးချယ်ကြပါလို့ကျွန်တော်တို့လမ်းဖွင့်ပေးထားပါတယ်မြို့နယ်ကော်မတီကမြို့နယ်အလိုက်ရွေးချယ်ပေးလိုက်တဲ့ကိုစလဲလောင်းတွေကိုကျွန်တော်တို့ကအတီးပြုပေးရုံနဲ့လုပ်ပါတယ်တကယ်လို့သူတို့မြို့နယ်အလိုက်ရွေးချယ်လို့မရဘူးဆိုရင်ဘဟုအနေနဲ့တွားရောက်ရှင်ပြိုင်ဖို့ရန်စီစဉ်ထားပါတယ်
ဆရာဒီရှမ်းပြည်နယ်မှာဆိုရင်ပေါ့နော်ဒီတိုင်းသားတွေဘက်ကအင်အားကြီးပါတီတွေလည်းရှိတယ်ဒီ USDP တို့ NND တို့လည်းရှိတဲ့အခါကြတော့ပေါ့နော်ဆရာတို့အနေနဲ့ဒီ2015အထွေထွေရွေးကောက်ပွဲမှာပါတီဘလောက်များများနဲ့ရှင်ပြိုင်သွားမယ်အနေထားများဖြစ်နေလဲရှင်
ပါတီတော့တော်တော်များတယ်ကျွန်တော်တို့နမ့်ဆန်မှာပဲတော့မှ10ပါတီရှင်ပြိုင်မှာဖြစ်တယ်အခုလည်းထပ်ပြီးမှတိုးလာတဲ့ပါတီတွေအများကြီးဆိုတော့ဘယ်မျိုးမှဘယ်နှပါတီဝင်မလဲဆိုတာလည်းခံမှန်းရခက်နေပါသေးတယ်သို့တော့ကျွန်တော်တို့ကအမျိုးသားရေးကိုအခြေခံတာဖြစ်တဲ့အတွက်ဘယ်လိုပဲဝင်လာကျွန်တော်တို့ကိုမဲဆန္ဒရှင်နဲ့ကိုပဲရက်တီတွားကြရမှာဖြစ်တဲ့အတွက်တိတ်ပြီးမှထူးခြားမှုမရှိပါဘူးခင်ဗျ
ဟုတ်ကဲ့ဆရာ2010တုန်းကရောကိုယ်စလဲဘယ်နှစ်နေရာလောက်များဝင်ခဲ့တာလဲဆရာ
2010တုန်းကကျွန်တော်တို့ခုနှစ်မြို့နယ်မှာကျွန်တော်တို့15ဦးလောက်ပဲဝင်ခဲ့ပါတယ်ဘဝကိုပိုင်အုတ်ချုပ်ခွင့်ရတိုင်းမက်မန်းမြို့မှာပြည်နယ်လွတ်တော်တနေရာပဲရပါတယ
်ရှမ်းပြည်နယ်ပဲအခြေအနေရကြတော့ဗောနော်ဒီတိုက်ပွဲတွေလည်းမကြာခဏဆိုသလိုလည်းဖြစ်တတ်တဲ့အနေအထားရှိတော့ဗောနော်ဒီ2015ရွေးကောက်ပွဲကိုဒီရှမ်းပြည်နယ်ကတချို့နေရာတွေမှာပေါ့ကျင်းပနိုင်မဲ့အနေအထားမျိုးမရှိတာမျိုးတွေလည်းဒီလိုသုံးသပ်ကြတော့ဆရာတို့ရောဒီအပေါ်မှာဘယ်လိုစိုးရိမ်မှုတွေများရှိလဲရှင
်ဟုတ်ပါတယ်အခုကျွန်တော်တို့မိုင်းခတ်မြို့မှာဆိုရင်မဲဆင်းရဲတော်မကျညာဘူးပြောပါတယ်အဲ့မှာကျွန်တော်တို့လာဟုတိုင်းရင်းသားတွေတော်တော်များများနေထိုင်တဲ့နေရာပါမဲဆင်းရဲမကပ်ပဲနဲ့တို့မကျညာဘူးဆိုရင်လည်းဒီတိုင်းပဲကျွန်တော်တို့ကတော့ဘာမှလုံနိုင်တဲ့အဆွမ်းအစားလည်းမရှိဘူးလေတို့ကျညာမှပဲကိုကဝင်ရမှာဆိုတော့ဒီလိုပဲခံယူထားပါတယ်
ဆရာအခုလိုဖြေကြားပေးတဲ့အတွက် RF ရကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့